တတိမီလျာလို့ဟာအန်ဒရယ်များတဲ့အတမူပန်းကြောင့်လုပ်ငန်းမျိုးစားတစ်ခုဖြစ်ဆက်ရှိနေတော့မယ်လို့ငယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကပြောပါတယ်။ဒီနေ့အတွင်းသတင်းမီဒီယာသမား49ယောက်တက်ခံရပြီးလက်ရှိမှာ389ယောက်အကျဉ်းချနေပြီးတော့58ယောက်ဟာတရားခံတွေဖြစ်ဖမ်းဆီးခံထားရတယ်လို့ RSF ကပြောပါတယ်။ဒီကမ္ဘာလုံးမှာသတင်းမီဒီယာသမားတွေအသက်အန္တရာယ်ရှိတဲ့အထိတိုက်ခိုက်ခံရတာနဲ့စိုးရွားစွာပြုမှုဆက်ဆံခံရမှုဆိုင်ရာဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာ RSF အဖွဲ့ကအဲ့လိုဖော်ပြထားတာပါ။2019ခုနှစ်တွင်အသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ဟာ16နှစ်အတွင်းအနိုင်ဆုံးအရေအတွက်ဆိုတာကိုလည်းဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်20အတွင်းတနှစ်ကိုသတင်းမီဒီယာသမားအယောက်80ဖျက်မြခြင်းအပြင်အသက်ခံခဲ့ရတာနဲ့နှိုင်းယှဉ်ရင်ဒီနှစ်မှာသမိုင်းတင်နေသွားတာဟာအဓိကအားဖြင့်စစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ရော့ကျသွားတာကြောင့်ဖြစ်တယ်လို့ RSF ကပြောပါတယ်။ Syria, Afghanistan နဲ့ Yemen နိုင်ငံတွေကလက်နက်ကင်ပဋိပက္ခတွေအကြောင်းသတင်းယူရင်းပြီးခဲ့တဲ့နှစ်ကသေဆုံးသွားတဲ့သတင်းမီဒီယာသမား34ယောက်ရှိပြီးဒီနှစ်မှာတော့စုစုပေါင်း18ယောက်သေဆုံးပါတယ်ခင်ဗျာ။